အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအစိုးရကနေနိုင်ငံရေးအကျဉ်းသား56ဦးမနေ့ကလွှတ်ပေးလိုက်တဲ့အပေါ်ကြိုဆိုလိုက်ပေမဲ့လို့လွှတ်ဖို့ကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့ဆက်လက်ဖမ်းဆီးခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေရှိနေသေးဖြစ်လို့ဒီပေါ်မှာစိုးရိမ်တယ်လို့ပြောပါတယ်။လူ့အခွင့်အရေးအဖွဲ့တွေကတော့အခုလိုနိုင်ငံရေးအကျဉ်းသားတချို့ပြန်လွှတ်လာတာကိုကြိုဆိုသလိုတစ်ဖက်မှာဒီလိုလွှတ်ပေးတာတွေဟာအစိုးရအနေနဲ့သူတို့လိုအပ်ချက်တွေနဲ့အချိန်ခိုက်ဆောင်ရွက်နေတာဖြစ်တယ်လို့မြင်ကြပါတယ်။ကိုသားညိုဦးကဆက်ပြီးတော့ပြောပြပေးမှာပါရှင်။
မနေ့ကမြန်မာအစိုးရကနေပြီးတော့ပြန်လွှတ်ပေးလိုက်တဲ့နိုင်ငံရေးကျဉ်းသား56ဦးထဲမှာတိုင်းသားအဖွဲ့အစည်းတွေနဲ့ဆက်နွယ်ပတ်သက်ပြီးတော့ဖမ်းဆီးထောင်ချခံရသူတွေအများစုဖြစ်ကြပါတယ်။အဲ့ဒီစီးရင်ပါကျဉ်းသားတွေဟာနိုင်ငံရေးကျဉ်းသားစီစီရေးကော်မတီကပြုစုထားတဲ့နိုင်ငံရေးကျဉ်းသားစီးရင်ပါပုဂ္ဂိုလ်တွေဖြစ်တယ်လို့သိရပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ခုလိုလွှတ်ပေးတာကိုကြိုးစားပါတယ်။တစ်ဆက်တည်းမှာဒီကြံကျဉ်းသားတွေလွတ်မြောက်လာရေးအတွက်လည်းတိုက်တွန်းတယ်လို့အမေရိကန်နိုင်ငံရေးဌာနပြန်ကြားရေးအရာရှိ Jason Repholz က VOA မြန်မာပိုင်းကိုပြောပါတယ်။
We welcome the release of 56 political prisoners by the Burmese government, bringing the total number of political prisoners released.
မာဆူယာကနေနိုင်ငံရေးအကျဉ်းသား56ဦးပြန်လွှတ်ပေးလိုက်တဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကကြိုးစားပါတယ်။တမရဦးသိန်းစိန်ဆူယာတက်လာပြီးခရီးရဆိုရင်နိုင်ငံရေးအကျဉ်းသားစုစုပေါင်း1000ကျော်ကိုလွှတ်ပေးခဲ့ပါပြီ။ကြံနိုင်ငံရေးအကျဉ်းသားအားလုံးပြန်လွှတ်ပေးရတဲ့အတွက်နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီနဲ့ဆက်ပြီးဆောင်ရွက်သွားဖို့တိုက်တွန်းပါတယ်။
အချိန်တည်းမှာလည်းပဲလက်ရှိမြန်မာနိုင်ငံထဲမှာဆန္ဒပြလို့ဖမ်းဆီးအရေးယူခံမှုတွေရှိနေသေးတာကြောင့်နိုင်ငံတကာလူ့ခွင့်ဆန်လုံးဆန်ထားနဲ့မညီတဲ့ဥပဒေတွေကိုတော့မြန်မာအစိုးရအနေနဲ့ပြန်လည်စီစစ်သုံးသပ်ဖို့လိုလိမ့်မယ်လို့နိုင်ငံရေးဌာနကပြောပါတယ
် Remain concerned that certain political prisoners and others recently arrested for leading peaceful protests remain jailed. We encourage the government to review
နိုင်ငံရေးကျင်းသားတွေနဲ့မကြသေးခင်တုန်းကဆန္ဒပြမှုတွေကြောင့်ထောင်တွင်းကျဖမ်းဆီးခံရသူတွေအတွက်စိုးရိမ်နေတုန်းမှာဒါကြောင့်နိုင်ငံကလူ့အခွင့်အရေးစံနှုန်းစံနှားတွေနဲ့မညီတဲ့ဥပဒေတွေကိုပြန်ပြီးစီစစ်သုံးသပ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းလိုပါတယ
်။လူ့အခွင့်အရေးလှုပ်ရှားသူတွေဘက်ကတော့အခုဒီလွတ်လာသူတွေဟာချွင်းချက်သဘောမျိုးတွေနဲ့လွတ်မြောက်လာသူတွေအများစုဖြစ်ပြီးတော့တကယ်လို့ထပ်မံသူတို့ဖမ်းဆီးအပြစ်ပေးခံရမယ်ဆိုလို့ရှိရင်ရခင်ပြည်တံကိုပါပူတွဲကြခံရမယ်သဘောဖြစ်နေတယ်ဆိုပြီးဝေဖန်ပါတယ်။တစ်ချိန်တည်းမှာပဲလွတ်လပ်စွာနိုင်ငံလှုပ်ရှားခွင့်မှာလည်းဥပဒေအကန့်အသတ်တွေရှိနေပြီးတော့လက်တလုံးမှာကိုနိုင်ငံလှုပ်ရှားမှုတွေကြောင့်ဖမ်းဆီးခံရသူတွေရှိနေတော့မယ်လို့ဆိုပါတယ်။ဒါကြောင့်မလို့သမရဦးသိန်းစင်ဂရိပေးထားသလိုပဲဒီနှစ်အကုန်ပိုင်းနိုင်ငံရေးကျင်းသားအားလုံးလွတ်မြောက်လာမယ်ဆိုတာကိုယုံကြည်ဖို့ခက်ခဲတယ်လို့ဘမတ်ကမ်ပိန်း UK က Mark Farmer ကပြောပါတယ်။အခုဒီလွှတ်ပေးလိုက်တာဟာလဲအစိုးရအနေနဲ့အရင်လုတ်ပုံလုံနည်းအတိုင်းနိုင်ငံရေးမှာမျက်နှာကောင်းရအောင်ချိန်ကိုက်လုပ်တဲ့လုပ်ရလို့ယူဆပါတယ
်။ Perhaps the timing here well I think there's two timing issues here. One is that yet againThe release of political prisoners has come at a key international moment this time ahead of a big summit in Asia which Thein Sein
ခုလတားချင်းနေခုနဲ့ချိန်ကပ်ပြီးတော့လှုပ်လိုက်တာပါပထမတစ်ခုကတော့သမ္မတဦးသိန်းစိန်တက်ရောက်ဖို့ရှိတဲ့အာရှဒေသထိပ်သီးဆွေးနွေးပွဲနဲ့တိုက်ဆိုင်ပြီးနိုင်ငံရေးကျင်းသားတွေကိုလွှတ်လိုက်တာပါအရင်နှစ်တွေတုန်းကလို့အခုလိုနိုင်ငံတကာစည်းဝေးနဲ့ချိန်ကပ်ပြီးလှုပ်ပေးခဲ့တာမျိုးတွေကြုံခဲ့ဘူးပါလေနောက်အချိန်တစ်ခုကတော့တနင်္ဂနွေလုံးအတိုင်းအတာပြည့်ခတ်ရက်စဲလို့ဖို့အစိုးရကကြိုးပမ်းနေတဲ့ကာလပါနိုင်ငံတကာရေးယူမှုတွေပြန်ရုပ်သိမ်းမှုမှာဒီလိုတနင်္ဂနွေလုံးအတိုင်းအတာဆောင်တဲ့ပြည်ခတ်ရေးစိတ်လို့ဖို့ကိုလည်းနိုင်ငံတကာဖိအားပေးနေတာပါဒါနှစ်60အတွင်းမြန်မာပြည်မှာငြိမ်းချမ်းရေးရဖို့ကြိုးပမ်းချက်ပါတနင်္ဂနွေလုံးအတိုင်းအတာပြည်ခတ်ရေးစိတ်ဆွေးနွေးပွဲမှာ KIO ကချင်လွတ်မြောက်ရေးအဖွဲ့ထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်ကြဖို့အစိုးရကကြိုးပမ်းညှိနှိုင်းနေတဲ့ကာလပါအခုလွတ်ပေးလိုက်တဲ့အထက်မှာအဲ့ဒီတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့နိုင်ငံရေးကျင်းသားတွေလည်းပါဝင်လာမှုတနင်္ဂနွေလုံးအတိုင်းအတာပြည်ခတ်ရေးစိတ်မှာဒီတိုင်းရင်းသားအဖွဲ့တွေပါဝင်လာဖို့စီယုံဆောင်ရွက်ချက်တခုလည်းဖြစ်နိုင်ပါလေ
လူခွေလှူရှားသူတွေကတော့ဒီရှိနေတဲ့နိုင်ငံကျင်းသားအားလုံးချက်ချင်းလှုပ်မပီးသေးပဲနဲ့နည်းနည်းချင်းလှုပ်ပီးနေတဲ့အပေါ်မှာအစိုးရကိုတန်တရားရှိကြပါတယ်ဒါအပြင်ဒီသမရကနေပြီးတော့ဖွဲ့စည်းပေးထားတဲ့နိုင်ငံကျင်းသားစီစီကော်မတီအတွင်းမှကနိုင်ငံကျင်းသားဆိုတဲ့ဒိဗယ်တမတ်မှုကိစ္စနောက်နိုင်ငံကျင်းသားစီရင်ပြုစုမှုကိစ္စရက်တွေမှာသဘောကိုလည်းမှုအချို့ရှိတယ်လို့သိရပါတယ် ABB နိုင်ငံကျင်းသားများကကူညီဆောက်ရှောက်ရေးအသင်းကတော့သူတို့ရဲ့စီရင်အရာဆိုရင်ကျင်းတော်နေတဲ့မှာပြစ်ဒဏ်ကျနိုင်ငံကျင်းသား100ကျော်ကြန့်ရှိနေသေးပြီးတော့နောက်ထပ်နိုင်ငံရေးတက်ကြွလှုပ်ရှားသူ200ကျော်ဟာလည်းအခုအစိုးရကာလအတွင်းမှာကိုဖမ်းဆီးပြီးတော့တရားရင်ဆိုင်ဖို့အတွက်ထိန်းသိမ်းခံထားရတယ်လို့ဆိုပါရခင်ဗျာ